ပြည်အစိုးရရဲ့လုပ်ငန်းရှာဖွေခံတာရဲ့ 1000 talent program အစီအစဉ်မှာပါဝင်ရင်းသူတေသနာရမုံငွေတွေလိမ့်လဲဖုံးကွယ်ခဲ့တဲ့ပြည်မှုနဲ့ American Harvard တက္ကသိုလ်ဓာတုပေဒါနဲ့ဇီဝဓာတုပေဒါဌာနအကြီးအကဲဟောင်း Charles Liber ကိုဒီကနေ့စွဲချက်တင်တရားစွဲဆိုလိုက်တယ်လို့ American တရားရေးဌာနကပြောပါတယ်တဲ့62နှစ်အရွယ်ရှိတဲ့ Charles Liber ကိုပြစ်မှုနှစ်ခုနဲ့စွဲချက်တင်ခဲ့တာဖြစ်ပြီးအပြစ်ရှိရင်ထောင်ဒဏ်5နှစ်နဲ့ဒဏ်ငွေ2သိန်းခွဲကျခံရဖို့ရှိပါတယ်။တရုတ်နိုင်ငံရဲ့ဒီပညာတိုးတက်ဖို့အတွက်အစီအမံသိပ်ပညာရှင်တွေကိုစုဆောင်းတဲ့ 1000 Talents Program အစီအစဉ်မှာပါဝင်ပတ်သက်မှုအပြင်ဝူဟန်ဒီပညာတက္ကသိုလ်နဲ့ပတ်သက်နေမှုမှာ American အာဏာပိုင်တွေကိုလိမ်ညာခဲ့တဲ့အတွက်ပြီးခဲ့တဲ့ဇန်နဝါရီလတုန်းက Liber ကိုဖမ်းဆီးခဲ့တာပါ။သူ့အနေနဲ့ဝူဟန်ဒီပညာတက္ကသိုလ်နဲ့တရားဝင်ပတ်သက်မှုမရှိသလို 1000 Talents Program အစီအစဉ်မှာလည်းပါဝင်ခဲ့တာမရှိဘူးလို့လိမ်ညာပြောခဲ့ပါတယ်။ Liber ဟာ2011ခုနှစ်ကနေက WUT မှာနည်းပညာဆိုင်ရာသိပ္ပံပညာရှင်အဖြစ်ဆောင်ရွက်ခဲ့ပြီးနောက်ပိုင်း2012ခုနှစ်ကနေ2015ခုနှစ်အထိတရုတ်အစိုးရရဲ့အစီအစဉ်မှာပါဝင်ခဲ့ကြောင်းတရားရေးဌာနကဆွဆွဲပြောဆိုခဲ့သလိုသူရဲ့ဒီလိုပါဝင်ပတ်သက်နေမှုကို Harvard တက္ကသိုလ်ကိုအသိပေးခဲ့ဘူးလို့လည်းဆိုပါတယ်အဲ့ဒီချိန်တုန်းက WUT တက္ကသိုလ်ကသူ့ကိုလာစဉ် American Dollar 5000နဲ့3နှစ်စာချုပ်ချုပ်ဆိုခဲ့ပြီးဒေတိုင်စတ်တမှုစီရင်တရုတ်ယွမ်ငွေတန်းထောက်ပံ့ပေးပြီးဝူဟန်ပညာတက္ကသိုလ်မှာသူ့ဒေသနာတစ်ခွက်ကတစ်ခုတိစောက်ဖို့ဒေါ်လာ 1.5000 ခွဲပေးခဲ့တယ်လို့တရားရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ American နိုင်ငံမှာပုဂ္ဂိုလ်ရေးအကျိုးစီးပွားရှင်းလင်းမှု Conflict of Interest ကိုကာကွယ်ဖို့နဲ့နိုင်ငံသားအစိုးရနဲ့သစ္စာကပူးပေါင်းဆောင်ရွက်တာတွေကိုကာကွယ်ဖို့အဲ့ဒီသူ့ဒေသနာရမုံငွေတွေအားလုံးကိုဥပဒေအရတရားဝင်ကြေညာဖို့လိုအပ်ပါတယ်ခင်ဗျ။